NLD Party ရဲ့2005ရွေးကောက်ပွဲကိုယ်စားလှယ်လောင်းအမည်စီရင်မပါတာနဲ့ပတ်သက်ပြီးတော့ဒေါက်တာတူညိုညိုသင်းနဲ့ NLD နဲ့ခုခုဆက်သွယ်ပြီးတော့ပြောဆိုတာများရှိပါလားရှင်
ကျမကတော့လေဟိုနေ့ရကောတနေ့ရကောဒီနေ့ရောပေါ့နော်ကျမဟိုဆက်သွယ်ပါလေဒီနေ့ကတော့ကျမစာတင်ခဲ့တယ်ပေါ့နော်ကျမကိုဘာကြောင့်မရွေးချယ်တာလဲဆိုတဲ့ကိစ္စကိုကျမမေးခွန်းထုတ်ခဲ့တယ်ပေါ့နော်အော်ဘာကြောင့်လဲဆိုတဲ့အခါကျတော့ NLD ကတရားဝင်ကြေညာထားတဲ့ဒီကုသလလောင်းရွေးချယ်ရေးဆိုင်ရာမူရင်းနဲ့ကျမအားလုံးနဲ့ညီညွတ်တယ်နောက်ပြီးတော့အရေးကြီးဆုံးက NLD ဟိုအလုံးမှုဆောင်အဖွဲ့ရဲ့ပြောကြားချက်ထဲမှာအောက်ချီညနေကရွေးလို့ရှိရင်သူတို့ကအတည်ပြုပေးတယ်ဆိုပြီးတော့ပြောတယ်အခုဒီကိုယ်စားလှယ်လောင်းဆင်းရဲနေထုတ်ပြန်ကြေညာတော့လေအောက်ချီကအတည်ပြုပေးလိုက်တဲ့နာမည်တွေကိုပဲသူတို့ကအတည်ပြုပေးလိုက်တာဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့ကျမကတော့ဒီနေ့သေချာအောင်ဘုလုံးမှုဆောင်အဖွဲ့ဒါကျမဒါအတွင်းမှုဥညာဝင်ကိုတွေ့ပြီးတော့မေးခဲ့ပါတယ်ဘယ်မုံနဲ့စန့်ကျင်လို့ဘယ်နေရာမှာဒါဘလို့လွဲမချွတ်ချော်မှုရှိလဲဆိုတော့ကျမမေးခွန်းထုတ်ခဲ့ပါတယ်ပြန်လဲစစ်စစ်ပေးဖို့လည်းကျမပြောခဲ့ပါတယ
်ဟုတ်ကဲ့သူတို့ဘက်ကဘလို့တုံ့ပြန်ပါလဲရှင်
အော်ခုနကဦးမြင့်ဝင်းရဲ့ပြောစကားအရတော့ဟိုတိုင်းကတင်လာတဲ့အတိုင်းပဲပေါ့နော်သူကတည်ပြလိုက်တာလို့ပြောပါတယ်။အော်ကျမကတိုင်းကိုပြန်ပြီးစုံစမ်းတဲ့အခါကျတော့တိုင်းကလည်းမဟုတ်ပါဘူး။ဒါဘို့လုံးမှုဆောင်ဖွဲ့ကိုတိုင်းကတင်ပြတဲ့နေရာမှာတော်ညညတင်းရပဲနံပါတ်၁ဗဟန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်တင်ပါတယ်ဆိုပြီးတော့ပြောတယ်ပေါ့နော်။အဲတော့ဒီနှစ်ဖွဲ့ကြားထဲမှာဟိုတစုံတရာလွဲမချွတ်ချော်မှုတွေရှိနေတယ်ဆိုတော့ဟိုကျမသိပါတယ်ကျမကတော့ဖြည့်ရှင်းချက်ဒါတောင်းထားပါတယ်သက်မှတ်ရရောက်တော့မှဖြည့်ရှင်းချက်ကရောက်မလာဘူးဆိုလို့ရှိရင်တော့ကျမရဲ့တာဝန်ပြီးဆုံးပါပြီလို့
ဟုတ်ကဲ့ဒေါ်ညွညွသိန်းအနေနဲ့ရော NLD ပါတီကအခုဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်မရွေးတာဘာကြောင့်လို့ထင်ပါလဲရှင
်ကျမကတော့ဘလို့မှကိုဒါမသိဘူးဒါဒီဟိုဘသူကလောက်တာမှန်းလဲဘာမှန်းလဲလဲမသိတဲ့အခါကျတော့ဒါသူတို့ကပဲအတိအဆုံးဖြစ်မှာပေါ့နော်တရားဝင် NLD ကထုတ်ပြန်ကြေညာထားတဲ့ကိုစလဲလောင်းအရေးချင်းနဲ့လည်းကျမကန်ကြီးတယ်အမျိုးသမီးလည်းဖြစ်တယ်လူငယ်လည်းဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့လည်းကျမရဲ့ပြိုင်ဘက်ကိုကျမပြည့်ပြတ်တတ်အနိုင်ရပြီးတော့ကျမကိုမြို့နယ်ကရောတိုင်းကရောစည်ရင်ကြည့်သူလွတ်တော်ကိုစလဲလောင်းနေနဲ့စည်ရင်တင်သွင်းခဲ့တယ်ဆိုတာကိုတော့ကျမသိပါတယ
်ဟုတ်ကဲ့ဆိုခု2005ရွေးကောက်ပွဲအတွက် NLD ပါတီကနေဝင်ဖို့ဆိုတော့ NLD ပါတီကကန့်လန့်လာပါလားရှင်ဘာဖြစ်လို့ဆို NLD ပါတီကဒီကန့်လန့်တာမဟုတ်ဘူးဆိုပြီးတော့မနေ့ကတော့လေဒီ NLD ပါတီတာဝန်ရှိသူတူကကျမတို့အင်တာဗျူးမှာဖြေသွားတာရှိပါတယ်ဆိုတော့ဒီအခြေအနေလေးလည်းသိချင်ပါတယ်ရှင
်ကျမကိုပေါ့နော်ဒါမနစ်ကကလေးကဘိုလ်လုံးမှုဆောင်အဖွဲ့ဝင်တချို့ကကျမကိုကန့်လန့်ခဲ့ပါတယ်တခါဒီနှစ်နော်ဒီ2005ခုနှစ်ဇန်နဝါရီလမှာဒီကျမတို့ဗဟန်းမြို့နယ်ဥက္ကဋ္ဌကျဘုံမီလုံးဦးနဲ့ဒီဥက္ကဋ္ဌဦးစိုးမျိုးတို့ကိုယ်တိုင်မြို့မြို့မြို့ခတူဦးဖြစ်တဲ့ဦးတင်မဦးနဲ့အတူတူခွကျမဓာပြီးတော့တခါထပ်မံကန့်လန့်ပါလေအချိန်ချင်းကန့်လန့်ပါလေဒါကြောင့်မလို့ကျမကတလပိုင်းရဲ့မှာသူ့ရဲ့ကန့်လန့်ချက်ကိုကျမသုံးလပိုင်းမှာကျမဖြေချပြီးတော့ကျမအနေနဲ့သဘောတူလက်ခံခဲ့တာဖြစ်ပါတယ်ဒါအထက်ကဘိုလ်လုံးမှုဆောင်ကြီးမတိတာလားအခုနကတာဝန်ရှိသူရဲ့ပြောကြားချက်ရဆိုတာဝန်ရှိသူလည်းမသိလို့လားတော့မသိပါဘူ
းဟုတ်ကဲ့အဓိကတော့ဒီကိုစလေလောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဒေါ်ညိုညိုသိန်းဘာတွေများထောက်ပြခြင်းလဲရှင
်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာကပြည်သူလူထုကအားကိုးရတဲ့အတိုက်ခံဒီမိုကရေစီအရာစီဖြစ်တယ်ပေါ့လေအဲ့ဒီတော့ကျမကတော့မူနဲ့အလုပ်လုပ်ဖြစ်ချင်ပါလေအဲ့ဒီအခါမှာပါတီခရင်ဒီမိုကရေစီလည်းရှင်သန်မှုလိုပါတယ်ဒါကြောင့်မို့ကျမကဘယ်မူဝါဒတွေနဲ့ဒီကိုစလေလောင်းစစ်စစ်ရေးကိုရွေးချယ်လဲဆိုတာကိုတိကျအောင်စုံစမ်းတဲ့အခါမှာအခုဒါရွေးချယ်ပုံတချို့ဟာချို့တော်မူဝါဒများနဲ့အလွဲချော်ဖြစ်နေတာလေးတွေကိုလည်းကျမတို့ကိုတွေ့ရပါလေ။အဲ့ဒါကြောင့်မလို့ကျမအနေနဲ့ကတော့ဒါအဖွဲ့ချုပ်အပေါ်မှာပေါ့နော်။ဟိုဒီမိုကရေစီရှင်သန်တိုးတက်စေဖို့အတွက်လို့ကျောင်းစေတနာကောင်းတဲ့ကျမဒီလိုမျိုးမေးခွန်းမေးမြန်းခြင်းဖြစ်ပါတယ်။ဘာမှဟိုလေတိုက်ခိုက်ခြင်းနဲ့ပုံစံနဲ့ဟိုတခြားသောဒီရွယ်ချက်တွေနဲ့ကျမမေးခွန်းထုတ်တာမဟုတ်ပါဘူး။
ဟုတ်ကဲ့ဒီတော့ဒီမြန်မာနိုင်ငံရေးထဲမှာဆက်ပြီးတော့ပါဝင်နိုင်မှုအတွက်ဒေါ်ညိုညိုသိန်းဘလို့အစီအစဉ်တွေရှိပါလဲရှင်။ဘာတွေဆက်လုပ်ဖို့ရှိမလဲရှင်
။ဒီမှာ2010ရွေးကောက်ပွဲနောက်ကပိုင်းကရင်စပြီးတော့ဒီမှာပြည်သူ့ဘက်ကမမရက်ခဲ့တယ်ဆိုတာကိုကျွန်တော်တို့တိုင်းပြည်လုံးလည်းသိပါတယ်။အဲ့တော့ကျွန်မရဲ့မူအတိုင်းပဲကျွန်မဆက်လက်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီစနစ်ရှင်သန်တိုးတက်ရေးနဲ့အာဏာရှင်စနစ်ပေါ့နော်။စပြောက်ရေးတဲ့ကျွန်မစွမ်းကုန်ကျွန်မတောင်းတနေရပေါင်းရတော့မှာဖြစ်ပါလေလွတ်တော်ကုသလဖြစ်သည်ဖြစ်စေလွတ်တော်ကုသလမဖြစ်ရင်လည်းပဲပေါ့နော်ကျမအခြားသောနိမ့်များနဲ့ကျမအများကြီးဆောင်ရွက်စရာလေးရှိနေပါလေဆိုတော့ကျမလူတို့ကိုကျမအတူပေးကြခြင်းပါလေ
ဟုတ်ကဲ့ဥပမာပေါ့လေတတိပုဂ္ဂလအနေနဲ့ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိမလားဒါမှမဟုတ်တခြားပါတီကနေဝင်ဖို့အစီအစဉ်ရှိမလားဒေါ်ညိုညိုသိန်းဘယ်လိုစဉ်းစားထားတာမျိုးများရှိပါလဲရှင်
သူတို့ပါတီတွေကလာပြီးတော့အခုရပိုင်းကျမဆက်သွယ်ပြီးကန့်လန့်ကြတဲ့အတွက်ကြောင့်မလို့ကျမအရင်လဲကျေးဇူးတင်ပါတယ် ဟိုကျမကိုအားပေးတဲ့ပြည်သူလူထုလည်းအများကြီးပဲကျမထံကို message ကို phone ကိုလူကိုယ်တိုင်ကိုလာဟောပြီးတော့အားပေးကြတဲ့အတွက်လည်းကျမအရန်ကိုကျေးဇူးတင်ပါတယ်။အဲ့ဒါကြောင့်မို့လို့ကျမနိုင်ငံရေးကိုဆက်ပြီးလုပ်သွားမှာပါ။အဲ့တော့ဒီပုဂ္ဂလအမည်နဲ့ပြိုင်ပြမပြိုင်ဖြစ်ကြတော့ကျမပြင်ရပါမယ်။နိုင်ငံရေးပါတီကတော့ကျမပြောင်းဖို့ပေါ့နော်၊တွားဖို့အစီအစဉ်မရှိတော့ပါ။
ဟုတ်ကဲ့ဒေါက်တာတော်ညိုညိုတင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။